NLD ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေးစိတ်မှာလှုပ်ကြံခဲ့တဲ့တနတ်သမားကိုဖမ်းပေးဖို့ကြိုးစားရင်းနဲ့တနတ်သမားရဲ့လက်ချက်နဲ့သေဆုံးသွားခဲ့သူတက္ကစီရမောက်ဦးနေဝင်းရဲ့ဇာပနာအခမ်းအနားကိုရန်ကုန်မြို့ရေဝေးတုတ်တက်မှာအင်္ဂါနေ့ကလှုပ်ခဲ့တာမှာလူပေါင်းထောင်နဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်။ဦးကိုနီရဲ့မိသားစုဝင်တွေ NLD ပါတီနာယကဦးတင်ဦးနဲ့နိုင်ငံရေးလောကကထင်ရှားသူတွေတာဝန်သိပြည်သူတွေအပြင်ဒီရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မှုနဲ့လေးသက်စခန်းဌာနချုပ်မှုတို့ကိုလည်းဦးနေဝင်းရဲ့ဇာပနာအခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။ရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာသူရဲကောင်းတယောက်အသက်ပေးခဲ့တယ်ဆိုတာယုံနှံပုံပြမဟုတ်ပဲအမြဲအမှတ်ရစရာဖြစ်နေလိမ့်မယ်လို့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကလည်းအတုပအခမ်းအနားမှာပြောခဲ့ပါတယ်အသက်48နှစ်မှာကွယ်လွန်သွားတဲ့ဦးနေဝင်းမှာဒီဇနီးတွေနဲ့အသက်9နှစ်4နှစ်နဲ့45ရက်သားအရွယ်ကလေး3ယောက်ကျန်ရစ်ပါတယ်ဦးနေဝင်းရဲ့သားသမီးတွေအတွက်ဒီပညာရေးထောက်ပံ့ငွေအဖြစ်သမရဦးထင်ကျော်နဲ့ဇနီးတော်ဆွဆွလွင်တို့ကကျန်းမွေ6သိန်းထောက်ပံ့ခဲ့ပါတယ်NLD ပါတီကလည်းကလေးတွေပညာရေးအတွက်တာဝန်ယူသွားမယ်လို့ပြောပါတယ်။ကလေးတွေရဲ့ပညာရေးကိုထောက်ပံ့ဖို့88မျိုးဆက်ငင်းငယ်နဲ့ပွင့်လင်းလူအဖွဲ့စည်းကလည်းရံမုံငွေတစ်ခုမတည်ထားပြီးတော့အလှငွေထည့်နိုင်ကြောင်းကြေညာထားပါတယ်။လူသက်သမားကိုဖမ်းမိအောင်အသက်ဆုံးစူးစမ်းပေးခဲ့သူရဲ့ကြံ့ရည်သူမိသားစုတွေအတွက်ပုဂ္ဂလိကကုမ္ပဏီတွေလူပုဂ္ဂိုလ်တဦးချင်းစီနဲ့အဖွဲ့အစည်းတွေကလည်းအလှငွေတွေထည့်ဝယ်လှူဒါန်းနေကြပါတယ်ရှင်။